အီရန်နိုင်ငံအတွက်မှာရှိတဲ့ IS အစ္စလာမ်စစ်ကြွေးကြော်တွေကိုအီရန်တပ်လေယာဉ်တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်အခုနှစ်အစောပိုင်းတုန်းကအီရန်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသအတော်များများကိုသိမ်းပိုက်လိုက်နိုင်ခဲ့တဲ့အစ္စလာမ်စစ်သွေးကြွတွေကိုအီရန်ကပထမဆုံးအကြိမ်လေကြောင်းကနေဝင်ရောက်တိုက်ခိုက်ခြင်းဖြစ်ကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရရစ်တပ်ဗိုလ်ချုပ်ဂျွန်ကယ်ဘီကပြောပါတယ်အီရန်ချီလင်တပ်ဖွဲ့တချို့ကတော့အီရန်နိုင်ငံထဲမှာဝင်ရောက်တိုက်ခိုက်နေပြီဖြစ်ပါတယ်အမေရိကန်အနေနဲ့အီရန်နဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့ဂျွန်ကယ်ဘီကပြောကြားလိုက်ပြီးလေကြောင်းပိုင်နဲ့အသုံးပြုမှုနဲ့ပတ်သက်ပြီးနားလည်မှုမလွဲအောင်လှုပ်ဆောင်ဖို့ကတော့အီရတ်အစိုးရရဲ့တာဝန်သာဖြစ်ကြောင်းပြောပါရယ်အီရတ်နိုင်ငံအတွက်မှာရှိတဲ့အစ္စလာမ်စစ်သွေးကြွတွေကိုအမေရိကန်ပြည်ထောင်စုကအောက်ဂုလကစပြီးတော့လေကြောင်းတက်ခိုက်မှုတွေပြုလုပ်နေခဲ့တာပါအမေရိကန်ရဲ့အဲ့ဒီလေကြောင်းတက်ခိုက်မှုတွေထဲမှာအီရန်ကပါဝင်မှာမဟုတ်ကြောင်းအမေရိကန်ရောအီရန်ဘက်ကပါပြောဆိုထားပြီးဖြစ်ပါရယ်အမေရိကန်ဥဆောင်တဲ့နိုင်ငံကညွန်ပေါင်းအဖွဲ့တွေကအစ္စလာမ်စစ်သွေးကြွတွေကိုလေကြောင်းကတက်ခိုက်နေတဲ့အတွက်စစ်သွေးကြွတွေအနေနဲ့ဒဇီးတစ်လုံးနဲ့ရှိဖို့နဲ့တက်ခိုက်မှုတွေလှုပ်ဆောင်ဖို့တွားလာရေးအခက်အခဲတွေရှိနေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းပြောပါတယ်